KMP နဲ့ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားဒီနေ့မေလ31ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီဘက်ကရဟယင်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မြို့ကနေကပြောပါတယ်။လွိုက်ကော်ဒီမော့ဆိုစတဲ့မြို့တွေအတွေ့သွာလာရေးမှာအရေးပါတဲ့ဒဒါနှစင်းလဲမိုင်းခွဲဖြစ်စီခံခဲ့ရပါတယ်။စစ်တပ်နဲ့ PDF တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးကတည်းကကရပြည်နယ်ရဲ့မော်တော်ယာဉ်အဝင်အထွက်ကိုစစ်ကောင်စီကပိတ်ထားတဲ့ကြားမှာအခုလိုဒီမော့ဆိုမြို့နဲ့ဖရူဆိုမြို့ကြားကတရားနှစင်ဖြစ်စီခံရတဲ့အတွက်ဒေသခံတွေကုံစီပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်း VOA သတင်းတောက်အနိုင်ကွင်းအင်ကပြောပြပေးပါမယ်ခင်ဗျာ
။ကရပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့မေလ31ရက်ညနေပိုင်းမှာစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်ဘက်ကလက်နက်ကြီးအပါဝင်ရဟတ်ရည်နဲ့ပါပြစ်ခတ်နေတယ်လို့မြို့ခံလူကပြောပါတယ်။
ဘုံနာချင်းနေတာပေါ့ဒီမော့ဆိုကအမြောင်းနေရောအဆုတ်ကြီးနေတာဖြစ်နေတာပေါ့ဟုတ်တယ်နှစ်ဖက်တိုက်ပွဲဆိုရင်တို့ကပေါ်ကနေတော့ရဟတ်ရည်တော့အမြောင်းတွေတောင်းတော့ဖြစ်နေရပြမိုက်ကောကအမြောင်းတက်ကနေဒီမော့ဆိုလည်းနန်းဖြစ်တယ်ဒါလို့ရှိရင်သူဟက်ကီနဲ့ဘုံဒီအော့ဆိုမြို့ပေါ်ဝဲပြီးတော့ဖြစ်နေတာပေါ့
အပြန်လှန်ပြစ်ကတ်မှုတွင်ထိခိုက်မှုကိုတော့မသိရသေးပါဘူးမေလ30ရက်နေ့ညကတော့ဒီမော့ဆူမြို့ကနေဖရူဆူမြို့ကိုသွားတဲ့ကလာမကြီးဘော်ကတရားနှစင်းမိုင်းခွဲဖျက်ဆီးခံရပါတယ
်မော့ဆူဖရူဆူကတရားရင်းစင်းမော့တော့အဲ့လိုမျိုးဖျက်ထားရတယ်ပါတာစက်တာလဲဆိုရင်တော့ဒါတော့ဘယ်ဖက်ကနေလုတ်တာလဲတော့ကျွန်တော်တို့မသိဘူးဒါပေမဲ့လို့ဒီတရားရင်းဘုံထောက်ခွဲမိုင်းထောက်ခွဲထားရတဲ့ပုံစံလိုမျိုးက
ဒီမော့ဆူနဲ့ဖရူဆူမြို့ကြားကဒါလာချေးဝါနီးမှာတရားတွေမိုင်းခွဲဖျက်ဆီးခံရတာပါဒီတရမ်းမှာလုံခြုံရေးအဆောက်မရှိပဲစစ်တပ်ဘက်ကရံပန်ရံကကင်းလှက်နေတာလို့လဲဒေတာခန်တွေကပြောပါတယ်ဒီတရမ်းတွေဖောက်ခွဲခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလူပြောပါတယ
်အသာနှစင်းဖောက်ခွဲခံတာမဟုတ်ဘူးအဲ့လိုဒီမော့ဆူနဲ့ကျွန်တော်တို့ဟိုဘက်ကခေါ်လက်ခဲနဲ့ကဒါနှစင်းကိုတက်ဆက်ပြီးတဲ့ဖြစ်စဉ်ရှိပါတယ
် KMPD နဲ့ဟွာဖော်တော့ကျွန်တော်အိုက်တမ်မှာတော့လည်းအကျဉ်းဖက်အဖက်ပဲဖြစ်မှာပါတယ်
ကရင်နီမျိုးရသုသက်ရေးပါတီ KMPP နဲ့ကရင်နီပြည်သူ့ကာကွယ်ရေးပူးပေါင်းဖွဲ့ကနေဖောက်ခွဲဖျက်ဆီးတာလို့စစ်ကောင်စီဘက်ကနေဆွဆွဲထားပါတယ်။ဒါပေမဲ့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ရဲ့ဗျံကြားရေးတာဝန်ခံကနေညှင်းဆိုထားပါတယ်
။ကျွန်တော်ကတော့ဒီအများပြည်သူသွားလာနေတဲ့လမ်းပေါ်အဓိကတော့ကိုယ်တွေပြည်သူတွေကိုယ်တိုင်အကူအထားပြီးသွားနေရတဲ့လမ်းတော့ဘယ်လိုအကြောင်းပြချက်နဲ့မှဖျက်ဆီးမှာတော့မဟုတ်ဘူးခင်ဗျ။ပြီးတော့အဲ့ဒီဒရာဖျက်ဆီးလို့နဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဘက်ကဘာလို့ရှာမှုမှမရှိပါဘူးခင်ဗျ။တို့ဒီစစ်ကောင်စီဘက်ကလူတွေဖျက်ဆီးတာပဲဖြစ်နိုင်ချေများတယ်ခင်ဗျ။
အစိုးရဖြတ်စည်းခံရတဲ့သရားဟာလွိုက်ကော်တီမော့ဆူမြို့ကနေဖရူဆူပေါ်လခဲဖားဆောင်မဲဆဲမြို့ဘက်ကိုဖြတ်သွားတဲ့လာမကြီးဘော်ကသရားတွေဖြစ်ကြပြီးကရပြည်နယ်ရဲ့ကုန်စီပို့ဆောင်ရေးအတွက်အထူးကလာမကြီးဖြစ်တယ်လို့တီမော့ဆူမြို့ခံတွေကပြောပါတယ
်ဘလော့စ်ယူပေါ်လဲဆိုရင်ကရပြည်နယ်ရဲ့တို့ရောဒီမြန်မာလောက်ကအထက်ချင်းရှိနေတော့မဲဆဲပေါ်လခဲဖားဆောင်ဖရူဆူကအထက်လမ်းကြောင်းအဲ့မြန်မာကုန်စီစင်မှုတွေပြတ်တော့ပုံမဲ့တော့အထက်ချင်းချင်းပေါ့
ဒီမော့ဆိုမြို့ဘက်မှာဒေသခံပြည်သူ့ကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမေလ23ရက်နေ့ကနေ31ရက်နေ့ထိပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ကြားပြည်နယ်လွိုက်ကော်ဒီမော့ဆိုနဲ့ရှမ်းပြည်နယ်နဲ့ကြားပြည်နယ်အစမိုးပြင်းမြို့မှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်မေလ29ရက်နေ့မှာကြားပြည်နယ်ဘက်ရင်အဝင်ထွက်ကိုစစ်ကောင်စီဘက်ကပိတ်ပင်ခဲ့တာပါ။ဒီလိုရင်ဝင်ထွက်ပိတ်ပင်ထားတဲ့အတွက်ကုန်စီပြတ်လတ်နေပြီးဈေးနှုန်းမြင့်တက်လာတယ်လို့လွိုက်ကော်မြို့ခံလူကပြောပါတယ်။
ကိုပိတ်ရတာကလောအံပါလန်ဖမလက်ပိတ်ထားတယ်နော်ဒီတော့ကဒီပင်လုံးမလက်ပိတ်ထားဝင်လို့မရဆိုတဲ့ဆိုခုဇကောမှာဆန်တဲ့ခုမပေါင်းချစ်ကောဆိုတဲ့ဒီကူမူလာတဆန်တဲ့အတောင်ကန်နေတော့ဒီတောင်လောက်ကြာရှိတော့ဆံမဖို့တခြားတုံပစ္စည်းလက်ကလုံးစစ်တဲ့ကော
ကြားပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတာလုံခြုံရေးရစစ်ဆေးနေတာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတို့က VOA ကိုပြောဆိုခဲ့ပါတယ်။ကြားပြည်နယ်ထက်ကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လွိုက်ကော်တီမော့ဆူဖရူဆူမိုးပြဲစတဲ့မြို့တွေကဒေသခံ 9,000 လောက်စစ်ဘေးသိမ်းရှောင်နေရပါတယ်။လမ်းတွေပိတ်ဆို့ထားတဲ့အတွက်စစ်ဘေးဒုက္ခတိုက်တွေအတွက်ကူညီရေးမှခက်တွေ့နေတယ်လို့စစ်ရှောင်ကော်မတီဝင်ဒူးကပြောပါတယ်။
ဒီစီပပိတ်ကနေဖြစ်တာဒုက္ခရောက်လာလို့ရှိရဲခုနကမှဟိုကလေးတွေတဲ့နောက်အမျိုးသမီးတွေတဲ့တက်ကြီးရုံတွေသူတို့တဲ့လည်းဖြီးတွေကလည်းပြက်နေပြက်နေထိချောင်တွေတဲ့လာလူတဲ့ဆန်လူစီနောက်ဆိုပစ္စည်းလည်းလုံးမရတော့ဘူးပေါ့နော
်ခရီးပြင်းတဲ့ထက်ကအိုးအိမ်ပြည့်ထွက်ပြေးနေကြသူတွေအတွက်မြန်မာနိုင်ငံကြက်ရှင်တွေအတင်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့ထားတယ်လို့သုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူးစစ်ဘေးဒုက္ခတွေတွေကိုအကူအညီပေးမဲ့သူတွေအတွက်လုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာမို့ဒုက္ခတွေတွေအကူအညီရနိုင်ဖို့အတော်လေးခက်ခဲနေကြပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်ပြောပြပေးခဲ့တာပါခင်ဗျာ။